မေရန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်နှစ်သက်တမ်းတိုးတောင်းဝန်ယူနိုင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလမှကျင်းပမယ့်အောက်လွှတ်တော်သက်တမ်းစတင်တဲ့အခါဒီအဆိုပြုချက်ကိုတရားဝင်အတည်ပြုကြမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုက်တန်ရည်ရွယ်ထားတဲ့အစီအစဉ်တွေအတည်ပြုနိုင်ရေးပြန်ကန်ရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနိုင်တာကြောင့်နန်စီပီလိုစီအနေနဲ့အများစုတဲကလူနည်းစုကိုပဲဦးဆောင်နိုင်ပွဲရှိပါတယ်။ဘိုဒူးနေကအောက်လွတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အမတ်ဖြစ်တဲ့နန်စီပီလိုစီကိုဥက္ကဋ္ဌဖြစ်တင်ပင်မရှိအဆိုပြုကြေညာလိုက်ကြတာပါ။ကိုဗစ်ကာယောဂါကြောင့်ဒီမိုကရက်အမတ်တွေကပထမဆုံးအနေနဲ့အွန်လိုင်းကနေမဲပေးပြီးခေါင်းဆောင်ကိုရွေးချယ်ကြတာဖြစ်ပါတယ်။အောက်လွတ်တော်ဒီဥက္ကဋ္ဌစတန်လီဟိုယာနဲ့ပါတီတတိယခေါင်းဆောင်ဂျင်ကလီဗန်တို့ကိုလည်းပြန်လည်ရွေးချယ်အဆိုပြုလိုက်ကြပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးအလွတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့နန်စီပီလိုစီကဒီမိုကရက်တစ်ပါတီအတွင်းစီးအောင်ညီညွတ်ကြဖို့ဆော်ဩတဲ့စာတစ်စောင်ဒီသတင်းပတ်တဲ့ပေးပို့ခဲ့ပါတယ်ခင်ဗျာ။